တင်းသာဤတိုင်းဒေသကြီးဖိမ့်မြို့ဖိတောင်ကျေးရွာဘောလုံးကွင်းမှာပြည်ခံမျိုးပါတီကိုယ်စားလှယ်လောင်း6ဦးကိုပါတီဝင်တွေနဲ့မိတ်ဆက်ပေးတဲ့အခမ်းအနားမှာပါတီရဲ့အတွဲဘက်တွင်ရင်မူဦးတက်နိုင်ဝင်တင်းသာဤတိုင်းဒေသကြီးဝင်းကြီးချုပ်ဦးမြတ်ကိုတို့တက်ရောက်ခဲ့ပါတယ်။တင်းသာဤတိုင်းတိုင်းလုံးကိုတရားစီရင်ရအောင်ပြည်ခံမျိုးပါတီကဆောင်ရွက်နေပြီလို့ဖိမ့်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဦးထိတ်မြင့်ကပြောပြီးမဲဆွယ်ခဲ့ပါတယ်။
လူတွေလောက်ကြိုက်လို့ရအောင်နေတယ်လို့ရအောင်စီပေါ်လာတော့ဘာဆင်အောင်ဆိုပြီးတော့မင်းဆင်ပြီးလေကရေလိုက်တွေကိုဓဝဲမော်ရမြိုင်ကြီးဓဝဲပိတ်တိဟာလာအဲ့ဒီအမတ်ဆက်တကယ်တော့ဒီကောတော့ဒီရေဘက်ကိုအားလုံးစီမံဆောင်ရွက်နေပါပြီဖြစ်ပါရခင်ဗျာ
ပြောင်းလဲမှုကိုချက်ချင်းပေါ်ဆောင်လို့မရဘဲပြည်ခံပြိုးပါတီကတက်မတော်အစိုးရလက်ထက်ကနေဒီမိုကရေစီစနစ်ကိုတဆင်ချင်းကူးပြောင်းနိုင်ခဲ့တယ်လို့မိခိုင်ဖြူပါတီရဲ့တွဲဖက်တွင်ရင်မူဦးတက်နိုင်ဝင်းကပြောခဲ့ပါဗျ။အဲ
့တော့ကြောင်းလဲတဲ့ကြောင်းလဲဆိုတာချက်ချင်းနဲ့ငင်းကြောင်းလဲလို့လည်းမရပါဘူး။တဆင်ပြီးတဆင်ကြောင်းလဲနိုင်မှသာလေပြည်သူများအေးချမ်းသာရပြီးကြီးမြင့်ဖွံ့ဖြိုးတတ်တဲ့ဒီမိုကရေစီနိုင်ငံတော်ကိုကျွန်တော်တို့ကအေးချမ်းချမ်းဒီဒီငြိမ်ငြိမ်နဲ့ကြောင်းလဲသွားမှဖြစ်တယ်ဆိုတာလည်းပဲအားလုံးသိအောင်ရှင်းပြလိုပါတယ်။ကျွန်တော်တို့ကမ္ဘာတော်အစိုးရလက်ထက်ကနေပြီးတော့မှဒီမိုကရေစီနိုင်ငံကိုကူးပြောင်းတဲ့ဆိုတာကတခြားကမ္ဘာနိုင်ငံများနည်းသလိုချက်ချင်းလက်ကင်ကူးပြောင်းလို့ရှိရင်တော့အန္တရာယ်ရှိနိုင်ပါတယ်။ဒါကြောင့်မို့ဒီလိုမဖြစ်အောင်ကျွန်တော်တို့ပါတီကနေပြီးတော့မှကြီးကြီးကျယ်တဲ့ပါတီဥက္ကဋ္ဌကမ္ဘာရေးဦးသိစေဦးစီးတဲ့အစိုးရဖွဲ့ဟာပြည်သူလူထုနဲ့အတူပြည်သူလူထုအများစုရဲ့စံတန်းနဲ့အညီဒီမိုကရေစီနိုင်ငံတည်ဆောင်နိုင်ရေးအတွက်ကိုဆက်လက်ပြီးတော့မှချီတက်ခဲ့တာကိုလည်းပဲအားပေးဖို့လိုအပ်ပါကြောင်းကျွန်တော်နေလည်းပြောကြားလိုပါတယ
်။ရွေးကောက်ပွဲမှာပြည်သူတွေရွေးချယ်မှုမမားဖို့လိုအပ်ကြောင်းလက်ရှိတနင်္သာရီတိုင်းဝန်ကြီးချုပ်ဦးမြတ်ကိုကအခုလိုပြောလိုက်ပါတယ်
။မဲတခါပေးမှားသွားရင်ငါ့နဲ့အဆောက်အအုံမှာဖြစ်ပါလေ။ဒါကြောင့်မလို့ပြည်သူလူထုများမျိုးမျိုးပါများမဲဆန္ဒများမဲဆန္ဒရှင်များအနေနဲ့မဲပေးရွေးချယ်တဲ့နေရာမှာဂရုတစိုက်နဲ့မိမိရဲ့ဒေသကိုလောက်ကိုင်ဆောင်ရွက်ပေးနိုင်တဲ့လူကိုမဲရင်းချေပေးဖို့အထူးလိုအပ်လာပါကြောင်းထပ်မံပြီးတော့ပြောကြားလိုပါပဲ
။တင်းသာဤတိုင်းဒေသကြီးမှာမိခိုင်ဖြူပါတီကတိုင်းရင်းသားရေးရဝန်ကြီးနေရာအပါအဝင်မဲဆန္ဒ43နေရာမှာဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။ဘိမ့်မြို့နယ်မှာရက်ကွက်12ခုနဲ့ကျေးပြအုပ်စု20ကျော်မှာမဲပေးပိုင်ခွင့်ရှိသူ 38,000 ကျော်ရှိပြီးမဲယုံပေါင်း220ရှိပါတယ်။ပေးမြို့နယ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတိုင်းရင်းသားစီးနှုံးညီညွတ်ရေးပါတီအမျိုးသားတူးတက်ရေးပါတီနဲ့ဒီမိုကရက်တစ်ပါတီမြန်မာစတဲ့ပါတီ၅ခုဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်ခင်ဗျာ။